တက်မတော်ကဗိုလ်ချုပ်ကြီးရဲ့ပါဝင်တဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးရမှာ RCSS ဥက္ကဋ္ဌရဲ့ MCA ၄နှစ်ပြည့်အခမ်းအနားကြီးစဉ်နဲ့ပတ်သက်ပြီးတော့မကြေမလည်ဖြစ်ခဲ့တာတွေကိုဖြေရှင်းနိုင်ခဲ့ပါတယ်ဒီဆွေးနွေးပွဲမှာတနစ်ကြော်ကြာရပ်ဆိုင်နေကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်ရေးအတွက်အခြေအနေဆွေးနွေးနိုင်ခဲ့တယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကပြောပါတယ်ဒီတင်းကိုတော့ VOA အမြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကအပြည့်အစုံတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဟာဟိုမင်းလင်းခေမိုးနဲ့နမ်ဆန်တောင်ကြီးကတစ်ဆင့်နေပြည်တော်ကိုလာရောက်ဖို့စီစဉ်တဲ့ခရီးကိုတက်မတော်ကတမ်းမြစ်ခဲ့တဲ့နောက် MCA အပြည့်အစုံချုပ်ရင်းနှီးပြည့်အခမ်းအနားကို RCSS ကမတည့်ရောက်ခဲ့တဲ့မပြေမလည်ဖြစ်ခဲ့တာပါအဲ့ဒီနောက်ပထမဆုံးအကြိမ်ဖြစ်ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ RCSS ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးရမှာဒီမပြေလည်မှုတွေကိုဖြေရှင်းနိုင်ခဲ့တယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းကပြောပါတယ
်။ဆက်ရမပြေလည်မှုရပါပါဘူး။အမှန်ဆိုအဲ့ဒီခီးစဉ်ကိစ္စကပြောမယ်ဆိုရင်တော့ဒီချုပ်ကိစ္စတွေကနားလည်မှုလွဲတဲ့ကိစ္စတွေပါမယ်။အခါတလေဟောပေါ့။အချိန်ပေါ့။အချိန်လည်းလိုအပ်တယ်။နောက်ပြီးတော့ကျွန်တော်တို့ communication line ပေါ့နော်။အစိုးရတည်းနဲ့ပြတ်တောက်တဲ့နေသားရှိတော့အဲ့ဒါကိုကျွန်တော်တို့တရားပြန်ညှိတယ်။ဒါကြောင့်နောက်နောက်မှကျတော့ဒီအကြေခီးစဉ်လူကြီးတွေပေါ့ကျွန်တော်လူကြီးတွေဆိုတော့ကျွန်တော် EO တဲ့ဖွဲ့ရဲ့လူကြီးခီးစဉ်ရှိတဲ့ဆိုရင်တရားညှိရမယ်။အချင်းယူတရားပြန်စင်ကြီးနဲ့ဆယ်လမ်းကြောင်းလာမလဲ။ဘယ်ပုံပယ်ကြီးလေးလာမလဲစသဖြင့်အဲ့ဒီလောက်ပြီးမှသွားကြအောင်ကုတင်နေတာလို့ပဲ။အဲ့ဒါကျွန်တော်ကြိုဖြတ်နေတဲ့ရှင်းရှင်းနဲ့
နောက်ထပ်တွေးဆောင်ဆွေးနွေးပွဲအပြီးကျင်းပတဲ့ဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ခေကဒီကနေ့အဓိကအချက်၅ချက်ဆွေးနွေးခဲ့ကြောင်းအခုလိုပြောဆိုပါတယ
်။နိုင်ငံတကာကကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ကိုဘယ်လိုဆက်သွားကြမလဲနော်။ဟိုလာမယ့်ကျွန်တော်တို့ GNPN စီဝေးပေါ့နော်။ CEO စီဝေးပါညီလာခံကိုကျွန်တော်တို့ဘယ်လိုသွားကြမလဲဆိုတော့ဆွေးနွေး။နံပါတ်၁ချက်ကတော့ဟိုဥက္ကဋ္ဌကြီးရဲ့အော်ခီးစင်ပါနော်ဒီဖြစ်စင်ပေါ်မှာတင်ကန်းစာယူပြီးတော့ကျွန်တော်နှုတ်နှစ်ဖက်နောင်မှာဒါမျိုးဟိုဖြည့်ရတဲ့နေဖြစ်အောင်ဘယ်လိုသွားကြမလဲဆိုတော့အဲ့ဒါဆွေးနွေးတယ်နော်အဲနံပါတ်3ကတော့ကျွန်တော်တို့ရုပ်ရှင်မှုတိစောက်ရေးပိုင်းပေါ့ဒီအထူးသဖြင့်ကျွန်တော်တို့တက်မတော်ကဘုဇိုတိရာကြီးကိုဘုဇိုတိဘင်းနောက်လို့လဲပါတဲ့အတွက်ဟိုတော်တော်များများပေါ့နော်ဟိုအောက်စီကိစ္စလေးကိုလည်းဆွေးနွေးနိုင်ရဲ့
ကျန်ချက်တွေကတော့ RCSS ဌာနချုပ်လွိုင်ကန်ကအပါဝင်မုံတော့မုံထားဒေတာဖွံ့ဖြိုးရေးလုပ်ငန်းနဲ့လက်ရှိနိုင်ငံတကာမှာအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ရင်ချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးရမှာကောင်းမွန်တဲ့ရလဒ်တွေရခဲ့ကြောင်းလည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
။ပထမတော့ကျွန်တော်တို့ဒီကနားလာကကျင်းပြမစီဝေးလုပ်မှာဟုတ်လုပ်ပြီးမဆက်သွားမယ်ဆိုတော့အဲကြောင့်အခုပြောမယ်ဆိုရင်တော့ဒီအဓိက highlight လုပ်တာကတော့ဒီကျင်းဒီ MC ကိုကျင်းပမယ့်အနေအားပေါ့နော်။ဘာလို့အဲနဲ့ဖြစ်နေလဲ။ပြင်ကျင်းလို့မလုပ်နိုင်ဘူးတကယ်။ဆွနေခဲ့တယ်။ဆွနေခဲ့တော့တော်တော်လေးကောင်းမွန်တဲ့ရလတ်ရခဲ့ပါလေ
။လာမယ့်ဒီဇင်ဘာလပထမပတ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ PPSD ကိုငင်းချိုင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကျင်းပမှာဖြစ်ပြီးဒုတိယပတ်မှာ JICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။GICM အစည်းအဝေးကျင်းပပြီးနှစ်ဖက်ညှိနှိုင်းနိုင်ရင်တော့လာမယ့်နှစ်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုပြန်လည်စတင်နိုင်မှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့မကြမီငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်မယ်လို့ယုံကြည်ကြောင်းအခုလိုပြောပါတယ်။
အဲ့တော့လက်ပြန်မှာလည်းကျွန်တော်တို့ဒီ SC လက်မှတ်ထိုးတာဆယ်ဘွဲ့ကိုလည်းနေနဲ့လက်ပြန်ပြုလို့ရှိလို့အကျဉ်းယူနဲ့လည်းကျွန်တော်တို့ project တွေမပြုရှင်ရရှိဒီစနေဘွဲတွေကနေရှိကိုစက်သွားနိုင်ဖို့တော့တော်တော်သေးတယ်လို့ပဲကျွန်တော်တို့ဒီလိုပဲယုံကြည်ပါတယ
်ဒီကနေ့စနေဘွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်က NRPC ဒုဥက္ကဋ္ဌနှစ်ဒေါက်တာတင်မျိုးဝင်ဦးဆောင်တဲ့ကိုယ်စားလှယ်ရှင်ဦးတက်ရောက်ပြီး RCSS အဖွဲ့ဘက်ကတော့ဗိုလ်ချုပ်ပေါင်ခေဦးဆောင်တဲ့ကိုယ်စားလှယ်၄ဦးတက်ရောက်ခဲ့ပါတယ်